ရွေးရောက်တဲ့နိုင်ငံလာပိုင်းစစ်မှုထမ်းရမယ်ဆိုတဲ့ပြည်သူစစ်မှုထမ်းဥပဒေကိုလွန်ခဲ့တဲ့ဒီဇင်ဘာ18ရက်နေ့ထုတ်နိုင်ငံတော်ပြန်တမ်းမှာပေါ်ပြပြီးတဲ့နောက်ပိုင်းလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုရေးသားသူအတော်များနေတာတွေ့ရပါတယ်။ပြည်သူစစ်မှုထမ်းဥပဒေကိုအကောင့်အထည်ဖော်ဖို့လိုအပ်တဲ့ဤဥပဒေနဲ့လုံထုံးလုံလီးတွေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်နိုင်တယ်လို့ဆိုပါတယ်။စစ်မှုထမ်းရမှာကိုမသမာတဲ့ဤနဲ့ရှောင်ရှားရင်ထောင်ဒဏ်3မိနစ်ဒဏ်ငွေဆောင်ရမယ်လို့လည်းပေါ်ပြထားပါတယ်။တို့တာဝန်အရေး3ပါးကိုစောက်ထင်းဖို့ပြဋ္ဌာန်းတာလို့ဆိုပါတယ်။ဆက်ခွေရစုဥရောပမှာအမျိုးသားနိုင်ငံတည်ထောင်တဲ့ဖြစ်စဉ်နဲ့အတူအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့အယူအဆထွက်ပေါ်လာခဲ့ပါတယ်။နိုင်ငံအချင်းချင်းမကြာခဏစစ်ဖြစ်နေခြင်းမို့စစ်မှုထမ်းတာဟာနိုင်ငံသားတိုင်းရဲ့တာဝန်လို့ယူဆကြပါတယ်။နိုင်ငံသားရန်ရှိတယ်လို့ယူဆတဲ့တိုင်းပြည်တွေမှာအရွယ်ရောက်သူတိုင်းစစ်မှုထမ်းတာမျိုးရှိတတ်ပါတယ်။ဒါပေမဲ့နိုင်ငံသားရန်ကိုကာဝဲဖို့ကျင့်သုံးတဲ့ဤစနစ်ဟာပြည်တွင်းစစ်နဲ့တင့်တော်ရလဆိုတာစဉ်းစားစရာဖြစ်နေပါတယ်
။စစ်တပ်ကိုလူအဖွဲ့စည်းနဲ့ပေါင်းဆက်ရမှာနိုင်ငံသားတိုင်းစစ်မှုထမ်းတဲ့စနစ်ဟာအကောင်းဆုံးဆိုတဲ့အယူအဆရှိပါတယ်။လူရန်စားအသီးသီးကလူငယ်အလုံးကိုစစ်မှုထမ်းခိုင်းတာစစ်တပ်နဲ့လူအဖွဲ့စည်းအတွက်အကျိုးရှိတယ်ဆိုတဲ့အယူအဆဖြစ်ပါတယ်။ပြည်သူပြည်သားတိုင်းနိုင်ငံတော်ဝင်ထမ်းဆောင်ရမယ့်သဘောဖြစ်တာမို့စစ်မှုမထမ်းကျင်တဲ့နိုင်ငံသားတွေကိုတခြားတော်ဝင်ထမ်းဆောင်ခိုင်းတာမျိုးလည်းရှိပါတယ်။ဥပမာဂျာမနီနိုင်ငံမှာဆိုရင်စစ်မှုမထမ်းကျင်သူတွေဟာစီးယုံနဲ့ဘိုးဘွားရိပ်သာလိုနေရာမျိုးတွေမှာလူမှုဝန်ထမ်းအဖြစ်ဝင်ရောက်လုပ်ကိုင်ပြီးနိုင်ငံတော်ဝင်ကိုထမ်းဆောင်ရပါတယ်။ဥရောပနိုင်ငံအနည်းငယ်သာပြည်သူစစ်မှုထမ်းစနစ်ကိုကျင့်သုံးနေပါတယ်
။နိုင်ငံသားတိုင်းစစ်မှုထမ်းတဲ့စနစ်ကိုကျင့်သုံးတယ်ဒါမှမဟုတ်လေဖျက်သိမ်းတယ်ဆိုတဲ့ကိစ္စဟာနိုင်ငံအသီးသီးရဲ့ military doctrine ကိုစစ်သဘောတရားအပေါ်မှာမူတည်ပါတယ်။နိုင်ငံသားနဲ့စစ်ဖြစ်တဲ့အခါအရွယ်ရောက်သူတိုင်းစစ်မှုထမ်းတဲ့နိုင်ငံကဒပန်သာရာကို19ရာစုဥရောပသမိုင်းမှာတွေ့နိုင်ပါတယ်။ဒါပေမဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာစန္ဒအလျောက်စစ်မှုထမ်းတာကပိုပြီးအကျိုးရှိတယ်လို့ယူဆပြီးစစ်မှုမထမ်းမနေရစနစ်ကို1962မှာအင်္ဂလန်မှာဖျက်သိမ်းပြီး1983မှာအမေရိကန်မှာဖျက်သိမ်းပါတယ်။လူဦးရေငယ်ပြီးရန်လိုတဲ့အာရဗ်နိုင်ငံတွေပတ်လည်ဝိုင်းနေတဲ့အစ္စရေးနိုင်ငံဟာလူတိုင်းစစ်မှုထမ်းစနစ်ကိုကျင့်သုံးရပါတယ်။အရွေရောက်သူတိုင်းစစ်မှုထမ်းတက်ထားတဲ့အတွက်အစ္စရေးဟာမိမိတဲ့လူအင်အားများတဲ့အိမ်ကြီးအာရဗ်နိုင်ငံတွေကိုတွန်းလှန်နိုင်တာဖြစ်ပါတယ်။စစ်အေကေကုံဆုံးသွားတဲ့အခါဥရောပမှာစစ်သဘောတရားပြောင်းလဲသွားပြီမြင်အစ္စရေးမှာတော့နိုင်ငံသားတိုင်းစစ်မှုထမ်းတဲ့အကျိုးကိုခံစားနေရပါတယ်
။တန်းသားလူမျိုးစုတွေကိုလက်နက်ကင်တိုက်ခိုက်နေတဲ့စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းတဲ့ကိစ္စမှာရည်ရွယ်ချက်နဲ့စစ်သဘောတရားကိုသုံးသပ်ဖို့လိုပါတယ်။လွတ်လပ်ရေးရာဂါစာမှာမြန်မာစစ်တပ်ဟာတရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်ပါတယ်။တရုတ်ကွန်မြူနစ်ကိုနေဆက်မှာခုခံနိုင်မှုဆိုတဲ့ရေရှည်ရည်ရွယ်ချက်နဲ့စစ်တပ်ကိုပြင်ဆင်ခဲ့ပါတယ်။နောက်တော့စစ်သဘောတရားပြောင်းသွားပြီးပြည်ရင်းကလက်နက်ကင်ကိုရန်သူအဖြစ်သဘောထားတိုက်ခိုက်နေပါတယ်။ဒီလိုအခြေအနေမှာလူတိုင်းစစ်မှုထမ်းတဲ့စနစ်ပြဋ္ဌာန်းတာဟာပြည်ပရန်ကိုကာကွယ်ဖို့မဟုတ်ဘဲပြည်ရင်းရန်ကိုနှိမ်နှင်းဖို့သာဖြစ်နိုင်ပွဲရှိပါတယ်။လူအင်အားလက်နက်အင်အားအများပြားတုံပြီးပြည်ရင်းကလက်နက်ကင်တော်လန်ရေးကိုအပြတ်နှိမ်နှင်းမှုရည်ရွယ်တာဖြစ်နိုင်ပါတယ်
။ဖြစ်နိုင်စရာအလားအလာရှိတဲ့နောက်တစ်ချက်ကတော့စစ်တပ်ကအဂါသိမှာစိုးရင်တဲ့အတွက်လဲစစ်မှုထမ်းဥပဒေပြဋ္ဌာန်းနိုင်တယ်ဆိုတဲ့အချက်ပါပဲ။1958ခုနှစ်မှာပထမအကြိမ်စစ်အာဏာသိမ်းပြီးတဲ့နောက်1960ပြည့်နှစ်မှာကျင်းပတဲ့ရွေးကောက်ပွဲမှာဥနုရဲ့ပတ္တဆာပြည်ထောင်စုပါတီအနိုင်ရပြီးအစိုးရဖွဲ့ပါတယ်။စစ်တပ်ကအနာလိမာကိုဟန်တားနိုင်ဖို့အတွက်စစ်မှုမထမ်းမနေရဥပဒေ National Service Act ကိုပြဋ္ဌာန်းဖို့ဥလူအစိုးရထဲမှာစဉ်းစားခဲ့ဘူးကြောင့်ပြရပါတယ်။ရန်ကုန်တက္ကသိုလ်သမိုင်းဌာနကပဋ္ဌာဆအစိုးရကာကွယ်ရေးဝန်ကြီးဟောင်းကို1990ပြည့်နှစ်ဩဂုတ်လမှာတွဲဆုံမေးမြန်းလို့သိလိုက်ရတဲ့အထောက်အထားတစ်ခုဖြစ်ပါတယ်။လူတိုင်းစစ်ပညာတတ်နေရင်စစ်ပီအင်အားကိုလျှော့ချပြီးလက်ကျင်ရေးတက်လောက်ကိုသာထားဖို့ရည်ရွယ်ခဲ့ပါတယ်တဲ့။စစ်ကောင်ဆောင်ပိုင်းရဲ့ဩဇာအာဏာညှို့နှဲတော့အောင်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးစစ်တပ်အင်အားလျော့ချဖို့စီစဉ်တာကိုစစ်ကောင်ဆောင်ပိုင်းကမချေနှက်တာဟာလေ1962မှာစစ်အာဏာဖျက်ရတဲ့အကြောင်းတစ်ခုဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီပြဿနာဟာတပြည်လုံးနဲ့သက်ဆိုင်တာမှုပြည်တွင်းမှာလွတ်လွတ်လပ်လပ်ဆွေးနွေးနိုင်ဖို့လိုပါတယ်ခင်ဗျာ။